စကိုင်းတိုင်းလက်ပရောင်းတော်ကျင်းဒီစီမံကိန်းအနီးတစ်ဝိုက်ကတုံးရွာအပောင်ဝဲရွာပေါင်း50လောက်ကအသက်အန္တရာယ်ကြုံရတဲ့အထိရေပီးကိုခံစားနေရတယ်လို့တချို့နေရာတွေမှာဆက်ပြီးတော့မြေရည်တွေတိုးလာနေတယ်လို့လည်းဆိုပါတယ်ရေပီးအန္တရာယ်ကြီးလာတဲ့အတွက်စီမံကိန်းကိုကာထားတဲ့မြေတိုင်းကြီးကိုဖောက်ချပေးဖို့အတွက်ညီနိုင်တောင်းဆိုတဲ့ရေပီးတင်ဒေသခံရှေးဦးကိုလည်းအာဏာပိုင်တွေကဖမ်းဆီးသွားခဲ့ပါတယ်ဒီအကြောင်းကိုတော့မယေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
စကိုင်းတိုင်းရင်းမာပင်ခရိုင်လက်ပရောင်းတောင်အနီးတစ်ဝိုက်ကျင်းဒီစီမံကိန်းလှုပ်ဆောင်နေတဲ့ဧရိယာမှာပါဝင်တဲ့ကျေးရွာတွေမှာအသက်အန္တရာယ်ရှိနိုင်တဲ့အထိချင်းတွင်းမြေတွေဝင်လာတဲ့အတွက်ဒေသခံတွေကဘေးလွရာကိုတိမ်းရှောင်နေရပါတယ်။ဒီကနေ့မှာတော့တုံရွာတရွာလုံးရေနစ်မြုပ်သွားတာကြောင့်တခြားရေဘေးသင့်ကျေးရွာတွေကဒေသခံတွေကစိုးရိမ်ပူပန်မှုတွေရှိပြီးကယ်ဆယ်ရေးစခန်းတွေမှာသွားနေကြရပါတယ်။ဒီအတွက်တုံရွာနဲ့တခြားကျေးရွာတွေကရေဘေးသင့်ပြည်သူရှိဦးဟာကျင်းဒီစီမံကိန်းကိုကာရန်ထားတဲ့မြေနိုင်ငံတွေကိုဖောက်ထုတ်ပေးဖို့တောင်းဆိုခဲ့တာကြောင့်အနာပိုင်တွေကဖမ်းဆီးသွားခဲ့ကြအောင်ထိမ့်သိမ့်ခံရတဲ့အထဲပါသွားတဲ့မတ်ဆန္နာကအခုလိုပြောပါတယ်
။ပါတယ်ကျွန်တော်တို့ကိုဖမ်းသွားပါတယ်ကျွန်တော်တို့ကဒီလောဆောင်ဒီဝါကောက်ကောင်းတွေရဲ့လောဆောင်ဆိုတိုင်းကျွန်တော်တို့ကအခုကြည့်ရဆိုဒီမှာအဲဒါတော့ကျွန်တော်တို့ကအခုရောမသိပါဘူး။ဒီဝါကောက်လူဆိုရအစစ်တေလောက်ရှိပါဘောလူ၃ရက်ကလာတာနဲ့တာယုံကြီးဖောက်ချပေးမှလာနေရင်ကျွန်တော်တို့ဒေသကနေအသက်အန္တရာယ်ဆိုးရုံဖြစ်နေရတဲ့အတွက်ပေါ့နော်ဒီတာယုံကြီးကိုဖောက်ချပေးပါအစ်မတော်ခုနှစ်ထောက်ပြည်ရာကိုပန်းထားတဲ့မြေတမန်ကိုဖောက်ချပေးပါလို့ပြောတာကိုသူကကျွန်တော်တို့ကိုဖမ်းသွားပါတယ်ဖြစ်အခါတိုင်းဆိုလို့ရှိရင်အဲ့ဒီချင်းတို့မြေရက်လာပြီဆိုရင်ဒီဟိုလက်ကောင်တောင်ပြည်ပြည်ရောက်ပါတယ်ဖြစ်အခုဥပမာကဒီပင်လန်းနဲ့ဆက်ပြီးသူကတာယုံကြီးသူစီမံတဲ့ area တွေကိုမြေမဝင်အောင်လို့တာယုံကြီးပန်းထားတဲ့အတွက်ကျွန်တော်တို့ဒေသတွေကိုပြည်ပြည်ကိုပြီးတော့ရေဘေးတော့ဖောက်ပြောင်းနေရတာပါမြေကြီးတွေနဲ့ကားထားတာသူကြီးမှာတီးကြီးတွေပါဖြစ်သူတို့ထဲကိုရေမဝင်နိုင်အောင်ပါဖြစ်သူတို့ထဲမှာတော့အခုလက်ရှိမှာအလုံးလုံးနေပါတယ်ဖြစ်ဒီမှာနဲ့ဆက်ပြီးလုပ်နေပါတယ်ဖြစ်ကျမတို့ကတော့ဒီဘက်နဲ့ပြောနေရပါတယ်ဖြစ်တို့ဟိုအင်းရတဲ့အပေါ်ရခင်ဗျားငါကခင်ဗျားရှိပါပြီဖြစ်ကျမတို့ဒီကအမ်းနေ
ဒေသခံတွေကတော့ရေဘေးကြုံရတဲ့ပြဿနာဟာကျင်းဒီစီမံကိန်းလုပ်ဖို့ကာထားတဲ့မြစ်မာတဲ့မြေတိုင်းကြီးတွေကြောင့်အနှိမ့်ပိုင်းဖြစ်တဲ့ရွာတွေကိုချင်းတွင်းမြေကြီးကတိုးလာနေရလို့ဆိုပါတယ်ဒီအတွက်စီမံကိန်းကိုကာကွယ်ထားတဲ့မြေတိုင်းကြီးတွေကိုဖောက်ချပေးဖို့အတွက်ဝမ်ပေါင်ကော်မတီကတာဝန်ရှိသူတွေလာတဲ့အခါမှာညှိနှိုင်းတောင်းဆိုခဲ့ကြတာပါစီမံကိန်းလုပ်နေတဲ့မြန်မာဝမ်ပေါင်ကော်မတီကတော့မြေဆိုင်တလဘမိုးထားတဲ့ယာယီအဆောက်အဦတွေနဲ့ကယ်ဆယ်ရေးတွေကိုဒီနေ့မှစတင်လုပ်ဆောင်ပေးခဲ့ပါတယ်ဒါပေမဲ့ဒေသခံတချို့သာတွားရောက်နေထိုင်ကြပြီးဒေသခံအများစုကတော့တနိုင်တပိုင်လှုပ်ထားတဲ့ကယ်ဆယ်ရေးနေရာတွေမှာပဲနေထိုင်နေကြပါတယ်လက်ပရောင်းဒေသကရေဘေးသင့်ကျေးရွာတွေကပြည်သူတွေဟာရုတ်တရက်ချင်းတွင်းမြေတိုးလာတဲ့အတွက်အစားအစာအသုံးဆောင်တော့တည်ဆောင်ခြင်းမရပဲအသက်လွတ်ပြီးထွက်ပြေးနေရတယ်လို့လည်းဒေသခံတွေကဆိုပါတယ
်ကျမတို့ဒီရေဘေးသင့်အတွက်ဒီကုန်းနေနေတဲ့ဖြစ်ပါတယ်ဒီအိမ်လုံးဖြစ်နေတဲ့ဖြစ်ပါတယ်ဒီအခြေအနေတွေကအနာတော့ပြေးလာတာပါရှင
်လက်ရှိမှာတော့စကိုင်းတိုင်းဟာတဘာဝဘေးဒဏ်ဆိုးဝါးစွာခံနေရတဲ့တိုင်းနယ်ပြည်နယ်လေးခုထဲကတခုအဖြစ်အစိုးရကကြေညာထားပါတယ်ပြီးခဲ့တဲ့ရက်ကတော့သခိုင်းတိုင်းကလေးမြို့ကိုမြန်မာသမရနဲ့အာဏာပိုင်တွေလာရောက်ခဲ့ပြီးရေဘေးသင့်ပြည်သူတွေကိုကြိရှိခဲ့ပါတယ်အခုသခိုင်းတိုင်းရင်းမာပင်ခရိုင်ဆလင်းကြီးမြို့နယ်ထဲမှာတော့ရေဘေးသင့်ရွာပေါင်း50တဲမနည်းရှိနေပြီလို့ဆိုပါတယ်ဒီထဲမှာစီမံကိန်းနဲ့အနီးဆုံးတုံရွာနဲ့အနီးနားကကျေးရွာအတော်များများဟာနေထိုင်လို့မရအောင်ရေနစ်မြုပ်ခဲ့တာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်ပူပန်ပြီးအခုလိုမျိုးတောင်းဆိုမှုတွေဖြစ်လာတာပါဒီကိစ္စနဲ့ပတ်သက်လို့မြန်မာဝမ်ပေါင်ကော်မတီနဲ့သလင်းကြီးရဲစခန်းကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်